အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ထက်မှာပဲတာလီဘန်တိုက်ခိုက်ရေးတမန်2000ကျော်တေဆွန်းခဲ့တယ်လို့အာဖဂန်သမ္မတအာရှရက်ဂါနီကတောက်ကြတဲ့ရွေးကောက်ပွဲလူမှုစုဝေးပွဲမှာပြောပါတယ်။ဒါအပြင်နိုင်ငံရေးရပြတ်သားတဲ့ဖြေရှာနိုင်ရေးအတွက်အာဖဂန်စုအုပ်နဲ့တူလှုပ်ဆောင်ဖို့လည်းတာလီဘန်သဘုံတွေကိုထပ်မံဖိတ်ခေါ်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံထဲမှာအမေရိကန်တပ်တွေနောက်မှထားရှိမဲ့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတာလီဘန်တွေနဲ့ဓာတ်ရိုက်ဆွေးနွေးဖို့အချိန်ယူစီစဉ်ထားခဲ့တာကိုရုတ်တရက်ဖျက်သိမ်းခဲ့ပြီးတပတ်လောက်ကြာမှာပဲအာဖဂန်သမ္မတကအခုလိုပြောကြားလိုက်တာပါ။တာလီဘန်တွေကလက်နက်ကင်သဘုံဖြစ်နေတဲ့အတွက်ဒီဆွေးနွေးပွဲမှာအာဖဂန်အစိုးရကိုတော့ဖယ်ထားခဲ့တာဖြစ်ပါတယ်။အခုလိုဆွေးနွေးပွဲဖြစ်သိမ်းရတာဟာအမေရိကန်စစ်သားတပ်ပါဝင်လူပေါင်း12ဦးသေဆုံးခဲ့ရတဲ့အာဖဂန်မြို့တော်ကဘူးကမကြသေးခင်ကဘုံခွက်တိုက်ခိုက်မှုကိုတာလီဘန်တွေလှုပ်ဆောင်ခဲ့တာကြောင့်ဖြစ်ပြီးဒီသဘုံတွေကိုချေမှုန်းဖို့အတွက်စီးရဲတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လှုပ်ဆောင်မှာဖြစ်ကြောင်းသမ္မတထရမ့်ကကတိပြုလိုက်ပါတယ်။တချိန်တည်းမှာပဲတာလီဘန်ကိုယ်စားလှယ်အဖွဲ့ဟာရုရှားနိုင်ငံမော်စကိုမြို့တော်ကိုတောင်းရောက်ပြီးရုရှားအရာရှိတွေနဲ့ဆွေးနွေးခဲ့တယ်လို့ရုရှားအရာရှိတွေကတောက်ချန်နေမှာပြောပါတယ်။တာလီဘန်အဖွဲ့ဟာရုရှားသမ္မတရဲ့အာဖဂန်ဆိုင်ရာတန်တမန်နဲ့တွေ့ဆုံပြီးအာဖဂန်နစ္စတန်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတိုးတက်မှုအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့တာလီဘန်ပြောခွင့်ရရဲ့ပြောကြားချက်ကိုကိုကာဘီရုရှားသတင်းတွေမှာဖော်ပြထားတာဖြစ်ပါတယ်။